ရေးတဲ့ပင်လယ်ထဲမှာရေကြောင်းစစ်စင်ရေးအသစ်ကိုနောက်လာရင်မှာအကောင်အထည်ဖော်နိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဥရောပသမဂ္ဂရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါဟင်နီကပြောလိုက်ပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးများတွေ့ဆုံဆွေးနွေးပွဲအပြီးမှာသူကအဲ့ဒီလိုပြောဆိုလိုက်တာပါ။ ဒီစစ်စင်ရေးကိုအရေးပေါ်လှုပ်ဆောင်ဖို့ခိုင်မာတဲ့အကြောင်းအရာတွေရှိနေတယ်လို့လည်းဆိုပါရယ်။နောက်လဂျွန်လဟာနွေရာသီရဲ့အစာဖြစ်နေပြီးစစ်စင်ရေးအတွက်ရာသီဥတုဟာအရေးပါတယ်လို့ဖက်ဒရီကာမိုဟာရီနီကပြောပါရယ်။နွေရာသီရောက်လာပြီဆိုရင်လူတွေပိုးပြီးခီးထွက်လာတော့မှဖြစ်တဲ့အတွက်ဒီစစ်စင်ရေးကိုတတ်နိုင်သမျှအမြန်ဆုံးအဆင့်တစ်ထားစေချင်တယ်လို့သူကဆိုပါရယ်။ လစ်ပြားနိုင်ငံပင်လယ်ကမ်းခြေကလူမှောင်ခိုကူးတူတွေရဲ့ဆက်လေတွေကိုဖမ်းဆီးပြီးဖြက်ဆီးပစ်ဖို့ဒီစစ်စင်ရေးကရည်ရွယ်ထားတာပါ။ဒီအတွက်ကုလသမဂ္ဂရဲ့ခွင့်ပြုချက်ရဖို့ဥရောပသမဂ္ဂကကြိုးစားနေပါတယ်။ဒါ့အပြင်ဒီစစ်စင်ရေးမှာလစ်ပြားအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အရေးယူကင်တွယ်မှုတွေပါဝင်ဖို့လိုအပ်တယ်လို့လည်းဖက်ဒရီကာမိုဟာရီနီကပြောပါတယ်။ဥရော မှာလှုပ်ရှားနေကြတဲ့အစွန်းရောက်အဖွဲ့အစည်းတွေဟာဒီရွှေပြောင်းဝင်ရောက်သူတွေရဲ့ပြဿနာအစိတ်ပိုင်းတစ်ခုဖြစ်တယ်လို့သူကပြောသွားပါတယ်ရှင်။